စစ်ကောင်စီကဖမ်းထားတာ၅လနီးပါးရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖန်စတာဟာအရင်ကသူလုပ်ခဲ့မှုတဲ့မြန်မာနောင်သတင်းဌာနရဲ့သတင်းဖော်ပြမှုတွေနဲ့ဆက်ဆက်ပြီးတရားစွဲဆိုခံထားရတာဖြစ်တဲ့အကြောင်းသူ့ရဲ့ရှေ့နေကပြောတယ်လို့ AP သတင်းတပုတ်မှရေးထားပါတယ်။ဒန်နီဖန်စတာဟာမြန်မာနောင်မှာ2020ခုနှစ်ဇူလိုင်လအထိသတင်းတောက်နဲ့ copy editor အဖြစ်လုပ်ကိုင်ခဲ့ပြီးတော့ဩဂုတ်လကစပြီး Frontier မြန်မာသတင်းဌာနမှာအမှုဆောင် editor အဖြစ်ပြောင်းရွှေ့လုပ်ကိုင်ခဲ့တာပါ။မြန်မာနောင်သတင်းဌာနဟာလူမှန်းလိုင်စင်ရုပ်သိမ်းခံပြီးရပြီးတဲ့နောက်မှာကိုဆရာနာသိမှုစန့်ကျင်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဆက်ပြီးရေးသားဖော်ပြနေတယ်လို့တောက်ချာနေရုံချိန်မှာတရားသူကြီးကဒန်နီဖန်စတာကိုပြောခဲ့တဲ့အကြောင်းရှင်းနေဖြစ်သူဦးတန်းစောအောင်က VOE ကိုပြောပါတယ် AP ကိုပြောပါတယ်မြန်မာနောင်ရဲ့တရင်ရေးသားဖော်ပြချက်တွေအတွက်အေဒါချုပ်ဖြစ်သူကိုဆွေဝင်းနဲ့သူဖန်စတာကိုတရားစွဲဆိုထားတဲ့အကြောင်းလဲတရားသူကြီးကပြောပါတယ် Frontier မြန်မာရဲ့အေဒါချုပ် Thomas King ကဒန်နီဟာ2020ခုနှစ်မတ်လအထိမြန်မာနောင်မှာလုပ်နေခဲ့တယ်လို့ပြည်လူဘက်ကဆွဆွဲတာစိတ်ပျက်စရာပါတကယ်တမ်းကသူဟာအဲ့ဒီအချိန်မတိုင်ခင်ခုနှစ်လကြာကလေးကအဲ့ဒီကနေထွက်ပြီး Frontier မှာလုပ်နေပါပြီလို့တောက်ကြနေကပဲစာနဲ့ပြောခဲ့ပါတယ်။ Danny Fanstar ပေါ်ပုံမှန်905ကာကြီးပုံမှန်71တိတုနဲ့တရားဆွဲထားပြီးတော့ပုံမှန်နှစ်ခုလုံးကိုကျူးလွန်တယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်နဲ့9နှစ်ကနေ6နှစ်ထိချမှတ်ခံရနိုင်ပါတယ်။သူ့ကိုအာမခံပေးဖို့အတွက်လျှောက်ထားတဲ့ပေါ်နှစ်ပတ်စလုံးကလျှောက်လွှဲချက်ပေးထားပြီးအော်တိုဘာလ29ရက်နေ့ရုံးချိန်မှာဆုံးဖြတ်မယ်လို့ခန့်မှန်းထားကြောင်းတရားလူတော်ရှင်းနေဦးတန်းစောအောင်ကပြောပါတယ်။ Fanstar ရဲ့ကြံ့မာရေးကောင်းတယ်လို့လည်းသူကပြောပါတယ်။